1389ခုနှစ်ဒုတိယဝါဆိုလာစာ9ရက်မရိယာမြို့အာသနာသောတာယုံကျောင်းတိုက်ဓမ္မယုံတွင်စင်ကျင်းပါပြုလို့အပ်သည်ကျောင်းတိုင်းနေအကျုံဝါစုသင်္ကန်းဆက်ကလူတန်းသည့်ကုသမင်္ဂလာခန္ဓာ၌ကျောင်းတိုင်းသံဃာများနှင့်လည်းကောတရားတော်မှပေါင်းသူတော်ခေါင်းတို့အားကြောကြားအပ်သောဩဝါဒကထာတရားမြတ်စွာဘုရားဟောကြားခဲ့တဲ့တရားဓမ္မတွေနဲ့ပတ်သက်ပြီးအင်္ဂုတ္တရနိကေမှာသူကတဝိနယသုတ်တံဆိုတာဒီကနေ့ခေတ်မှာအရေးကြီးမှတ်သားပြီးရှင်ယဟန်ရောလို့ကြောင်နေပါဘုရားမြတ်စွာသာသနာတော်တည်တံ့ပြန်ပွားရေးဘာလို့တဲ့နေဘာလို့ရမယ်ဆိုတာရှင်ချင်းကြီးသိရှိပြီးတဲ့အခါကြိုးစားအထောက်ကြဖို့မြတ်စွာဘုရားကဟောကြားတဲ့ဒေသနာတော်တွေမှာလောကလူအများဟိတဒုက္ခအခြေအနေကောင်းဖို့နဲ့ချမ်းသာဒုက္ခရဖို့လို့ဆိုတဲ့နေရာမှာမြတ်စွာဘုရားပွင့်ပေါ်ခြင်းမြတ်စွာဘုရားရဲ့အဆုံးအမတည်ရှိခြင်းပေါ်မှာမိတည်ပြီးတော့နေတယ်လောကမှာမြတ်စွာဘုရားပွင့်ပေါ်လာခြင်းမြတ်စွာဘုရားရဲ့အဆုံးအမသာသနာထွန်းကားနေခြင်းဟာဗဟုစနဟိတအများတတဝါတွေအခြေအနေကောင်းမှုဗဟုစနဒုက္ခအများတတဝါတွေချမ်းသာဖို့အတွက်ဖြစ်တယ်လို့ရသော်ဗျာဒီတုတ်တန်ရဲ့ဖွင့်မှာဒီလိုဟောထားရှိဒီနေရာမှာဟိတနဲ့ဒုက္ခဟိတဆိုတာချမ်းသာဒုက္ခရခြင်းရဲ့အကြောင်းတရားကိုဟိတလို့ခေါ်ဒုက္ခဆိုတာချမ်းသာဒုက္ခရခြင်းရဲ့အကြောင်းကိုမိတီးပြီးတော့ဖြစ်ပေါ်လာတဲ့အကျိုးကိုဒုက္ခဟိတနဲ့ဒုက္ခတွဲဖက်ပြီးတော့ဟောပြောထားတာဟာအကြောင်းတရားကင်းပြီးတော့ချမ်းသာဒုက္ခဆိုတာမရနိုင်ဘူးဒီနေရာမှာအကြောင်းတရားကိုဖန်တီးပြခြင်းအဖြစ်အကျိုးတရားကိုရနိုင်တယ်ဆိုတာမြတ်စွာဘုရားဟောကြားလိုရင်းဖြစ်တယ်ဟိတဆိုတာကောင်းမြတ်တဲ့အခြေအနေတစ်ခုကိုဆွန့်လို့တယ်ပေါ့ဒါကြောင့်မို့ဝိပင်္ဂမူလတိကကျမ်းမှာဟိတနဲ့ဒုက္ခကိုဖွင့်ဆိုတဲ့အခါမှာဒုက္ခကာရဏဟိတဟိတဆိုတာဒုက္ခရခြင်းရဲ့အကြောင်းပဲလို့ဒီလိုဖွင့်အဲ့တော့ကြည့်လိုက်မယ်ဆိုရင်အခြေအနေကောင်းတွေကိုဖန်တီးနိုင်မှုဟာချမ်းသာဒုက္ခရခြင်းရဲ့အကြောင်းပဲသူချမ်းသာဒုက္ခဟာသူ့အလိုလျောက်ရလာတာမဟုတ်ဘဲနဲ့ဟိတဆိုတဲ့လုံဆောင်မှုတွေပေါ်မှာကြိုးစားအထောက်မှုတွေပေါ်မှာမိတီးပြီးတော့မှဖြစ်လာတာဖြစ်တယ်။ဒါကြောင့်မို့သာသနာတော်မြတ်စွာဘုရားရဲ့အဆုံးအမတွေသာသနာတော်တည်ထက်ပြန်ပွားနေဖို့အတွက်အခြေအနေကောင်းတွေကိုပြုလုပ်ကြရမှာဖြစ်တယ်။အဲ့ဒီအခြေအနေကောင်းတွေကိုဆောင်ရွက်နိုင်မှဒုက္ခဆိုတဲ့ကောင်းကျိုးချမ်းသာကိုလည်းရနိုင်မှာဖြစ်တယ်ပေါ့။ဒုက္ခကာရဏဟိတဟိတဆိုတာဒုက္ခရဲ့အကြောင်းတရားတတဖလံဒုက္ခဟိတရဲ့အကျိုးကြတော့မှဒုက္ခလို့လောကမှာချမ်းသာဒုက္ခရလို့သူတိုင်းဟာမိမိကိုယ်ကောင်းမြတ်တဲ့အကြောင်းတရားတွေဖန်တီးဖို့လိုအပ်တယ်ပေါ့ အဲ့ဒီလိုအကြောင်းပြတဲ့အကြောင်းတရားတွေဖန်တီးနိုင်မှာဒုက္ခဆိုတဲ့ရလကောင်းကိုရရှိမှာဖြစ်အဲ့တော့သာသနာတော်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအဆုံးအမတိရှိအောင်ကြိုးစားနေခြင်းသို့မဟုတ်မြတ်စွာဘုရားအဆုံးအမတိရှိနေခြင်းဒီဟိတထိုးတိရှိခြင်းကြောင့်လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့ချမ်းသာဒုက္ခတွေကို ရရှိခြင်းချမ်းသာဒုက္ခတွေခံစားနိုင်ခြင်းရရှိလာတော့ချမ်းသာဒုက္ခဒုက္ခလို့ဒီလိုဆိုလို့တာပေါ့အဲ့တော့ဟိတလို့ဆိုတဲ့အထဲမှာဒီကနေ့မြတ်စွာဘုရားရဲ့အဆုံးအမတွေတည်ရှိနေအောင်သာသနာဝန်ထမ်းရှင်ယဟန်တွေရောသာသနာတော်ကိုကြီးညိုမိဂုံအားထားကြတဲ့တရားဓမ္မတွေရော အရေးတကြီးလှုပ်ဆောင်ကြရမယ့်ကိစ္စကတော့ရဘုရားရဲ့အဆုံးအမတွေလောကမှာတည်ရှိအောင်ကြိုးစားဖို့လိုအပ်တယ်ပေါ့။မြတ်စွာဘုရားရဲ့အကျိုးဟောကြားဆုံးမတဲ့တရားဓမ္မတွေတည်ရှိနေမှတည်ရှိခြင်းဆိုတဲ့ဟိတကိုအကြောင်းပြုပြီးတော့ဒုက္ခဆိုတဲ့ကောင်းကျိုးချမ်းသာတွေရကြမှာဖြစ် အဲ့ဒီလိုမြတ်စွာဘုရားအဆုံးအမတွေတည်ရှိအောင်ကြိုးစားအထောက်တဲ့အခါမှာအဓိကယဟန်တန်ဃာတွေရဲ့စွမ်းဆောင်မှုကရှေ့တန်းမှာရှိပြီ။သာသနာတော်ကိုကြီးညိုမိကိုအားထားကြတဲ့ဒကာဒကမတွေကလှုပ်ဆောင်ကြရမယ့်အပိုင်းကနောက်ပိုင်းမှာရှိတယ်။အခုလိုသာသနာဇောတာယု ပရိယတ်တိစာသင်တိုင်းလိုပဲမြတ်စွာဘုရားရဲ့အဆုံးအမတွေပြန်ပွားအောင်ဆောင်ရွက်နေကြအဲ့ဒီမှာသူကတဝိနည်းယမှာမြတ်စွာဘုရားရဲ့အဆုံးအမတော်တွေရှိကြစွာတည်ရှိဖို့အတွက်တန်ဃာတော်ရှင်မြတ်တွေအနေနဲ့မလုပ်ရမှာလဲလို့အရေးတကြီးမလုပ်ရမှာလဲလို့အခုလုပ်နေကြတာရော သာသနာတည်တံ့ဖို့အတွက်အလုပ်တွေလုပ်နေကြတာလားတရားဓမ္မတွေကအားပေးပြီးကုညီထောက်ပံ့နေတာရောသာသနာတော်အရှိတည်တံ့ဖို့လုပ်နေကြတာလားလို့ဆိုအလေးနဲ့မေကွန်ထုတ်ပြီးတော့စဉ်းစားကြည့်ရမှာပေါ့အဲ့ဒီတုတ်တံမှာအရေးကြီးတဲ့အချက်၄ချက်ပေးထားတဲ့နေရာမှာခု ဒီကနေ့ခေတ်အရေးတကြီးသက်ဆိုင်တဲ့အချက်၃ချက်ကိုမှတ်သားဖို့လိုအပ်တယ်ပေါ့အခုလိုပရိယတ်တိစာသင်တိုင်းကြီးမှာစာပေပို့ချနိုင်တဲ့ဘဟုတုတ္တပိဋကတ်၃ပုံကိုကျွမ်းကျင်တဲ့အာဂတာကမ္မဓမ္မတရဝိနည်းတရလို့ဆိုတဲ့မြတ်စွာဘုရားရဲ့အဆုံးအမတွေကို သိရှိနားလည်ပြီးတော့ဟောပြောနိုင်တဲ့ဘောဓုတ္တရှိတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရတဲ့ဟာသာသနာတော်တည်တံ့အောင်ဆွမ်းဆောင်နိုင်ရတယ်အဲ့တော့ဘောဓုတ္တရှိတဲ့ပုဂ္ဂိုလ်ရှိုံနဲ့သာသနာတည်တံ့မှုရသလားလို့ဆိုမရဘူးအခုလိုဘောဓုတ္တရှိတဲ့စံပေကျမ်းဂန်တက်ကျွမ်းတဲ့ တတိလိမ္မာတဲ့ဆရာကောင်းသမားကောင်းတွေစာသင်တိုင်းကြီးကိုတည်ထောင်ပြီးတော့စာပေပို့ချနိုင်တဲ့အရေးချင်းရှိတဲ့ပုဂ္ဂိုလ်တွေဥဆောင်နေတယ်ဆိုတဲ့အချိန်မှာစာပေသင်ရမယ့်တပည့်တန်ဃာတွေကလည်းရှိဖို့လိုအပ်တယ်ပေါ့အဲဒီမှာမြတ်စွာဘုရားကနံပါတ်၁အနေနဲ့မြတ်စွာဘုရားရဲ့အဆုံးအမတွေတည်ရှိဖို့အတွက် အရေးကြီးဆုံးကဘာလို့ဆိုရင်စာသင်သားတွေအနေနဲ့သုတ်ဂဟိတံသုတ်တန်တံပရိယာပုဏ္ဏတိသူနိခေဟိသူနိခိတ္တေဟိပရပ္ပစနေဟိမင်္ဂနဲ့စကလုံးနေနဲ့ဟောကြားထားတဲ့ ဆရာစင်ဆက်မမကန်ကန်တင်ယူလာတဲ့တုတ်တန်တွေကိုကျိုးကျိုးဆာဆာမြတ်စွာဘုရားရဲ့အဆုံးအမတရားတွေကိုသင်ကြခြင်းဟာသာသနာတော်တည်တံ့ခြင်းအရေးကြီးဆုံးအချက်တစ်ခုဖြစ်တယ်ဆိုလိုတာကဒီလိုစသင်လိုက်ဒီမှာစသင်တဲ့ပုဂ္ဂိုလ်တွေဟာကျိုးကျိုးဆာဆာနဲ့မကန်နဲ့တရားဓမ္မတွေကို မှန်ကန်တဲ့တရားဓမ္မတွေကိုမှန်ကန်တဲ့စကလုံးတွေနဲ့လေ့လာဖို့လိုအပ်တယ်လို့သူတို့ဆုံးလို့တယ်။သက်စွာဘုရားရဲ့အဆုံးအမတွေကိုလေ့လာကြတယ်။သင်ယူကြတယ်မှတ်သားကြတယ်။အဲ့တော့ဒီကနေ့အခုရောက်ရှိနေကြတဲ့ရှင်ငယ်တွေရောရဟန်းငယ်တွေရောစာသင်သားတွေအနေနဲ့တို့ကစာသင်တိုင်းလာပြီးတော့စာသင်နေတယ်ဆိုတဲ့တမန်အတွေးလေးမတွေးပဲနဲ့ တို့ဟာမြတ်စွာဘုရားရဲ့သာသနာတည်ထမ်းပြန်ပွားရေးအတွက်ဘုရားရဲ့အဆုံးအမတွေတည်ရှိဖို့တို့အလုပ်လုပ်နေတာလို့ကိုယ့်ကိုယ်ကိုယ်တန်ဖိုးမြင့်ပြီးတော့ထားဖို့လိုအပ်တယ်။အဲ့လိုမဟုတ်လို့ရှင်ကိုလုံးနေတဲ့လုပ်ရဲ့တန်ဖိုးပြည့်ပြည့်ဝဝတည်ကြမှာမဟုတ်ဘူး။တို့စာသင်နေတယ်ဆိုတာဟာမြတ်စွာဘုရားကိုယ်တိုင်ကစာသင်မှ ဒီမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေတည်ရှိပြီးလောကမှာအများတုခဆိုတာရရှိမှာဖြစ်တယ်တို့တွေဟာမြတ်စွာဘုရားရဲ့အဆုံးအမကိုတည်ရှိအောင်သင်ယူကြမှတ်နေကြတာဖြစ်တယ်တကယ်အရေးကြီးတဲ့အလုပ်တစ်ခုကိုတို့လုပ်နေကြတယ်ဆိုတဲ့အသိဟာမိမိတို့အမြဲတမ်းစဉ်းစားအလေးနဲ့ထားပြီးတော့ကြိုးစားကြဖို့ပဲ စာပေတင်ကြတဲ့အခါမှာမမှန်ကန်ကန်စကလုံးနေနဲ့မှားရင်းမရှိတဲ့စာပေကျမ်းဉာဏ်မျိုးသင်ယူခြင်းဖြင့်သူနှိတ်ခိတ်တတ်တာဗရပြေဇနတအထောပိသူနေရောလို့မမှန်ကန်ကန်စကလုံးနေနဲ့သင်ထားတဲ့မြတ်စွာဘုရားရဲ့အဆုံးအမတရားတွေအ ਨੇ ကိုလွယ်လွယ်ကူကူနဲ့သိတိုင်လို့အဲ့ဒီသိရတဲ့အ ਨੇ ဟာ အထောညာတော်ဒုက္ခညာတော်အထောဒုက္ခဝဟောလို့ဆိုရတယ်။တိလာတဲ့အနေတိဗေဟာကိုယ့်အတွက်ဒုက္ခဆိုတာကိုဆောင်ယူလာမှာဖြစ်တယ်ပေါ့။ဒါကြောင့်မို့စာသင်သားတွေအနေနဲ့လေးနဲ့ထားမှာတို့တွေရသော်ဗျာသာသနာတည်ထမ်းဖို့ရအတွက်အရေးကြီးတဲ့အလုပ်တစ်ခုကိုတို့လုပ်နေကြတာ
ဖျားမြတ်စွာသာသနာနှစ်ပေါင်း1500ရာလောက်ငါးတော်ထိအောင်တည်ရှိဖို့အတွက်တို့တွေတွေဟာအရေးကြီးတဲ့အခန်းကဏ္ဍကလုပ်နေကြတာလို့ကိုယ့်ကိုယ်အရေးကြီးတဲ့အလုပ်တွေကိုလုပ်ခွင့်ရနေတာဒီပင်နဲ့တန်ဖိုးရှိလိုက်တာလို့ကိုယ့်ရဲ့တန်ဖိုးကိုမြင့်တင်ပြီးတော့ဆင်ခြင်သုံးသပ်ပြီးမိမိရဲ့စိတ်ဓာတ်တွေမြင့်မအောင်ကြိုးစားအားထုတ်ကြဖြစ်တယ်နော် ဟုတ်ပြီစာသင်သားတွေကအခုလိုစာပေကျမ်းဂန်တွေကိုကြိုးစားသင်တယ်ဒီတစ်ခုတည်းနဲ့ပြီးသလားလို့ဆိုမပြီးသေးဘူးဒုတိယအချက်ကိုမြတ်စွာဘုရားဟောထားတယ်အဲ့ဒီကျောင်းထဲမှာနေထိုင်ကြတဲ့တပည့်စာသင်သားတွေဟာသူဝဆဆိုတဲ့ပြောလို့ဆိုလို့ဆိုဆုံးမလို့လွယ်ကူတဲ့ဖြစ်ဖို့ လွယ်ကူတဲ့သူတွေဖြစ်ဖို့လိုအပ်တယ်ဆရာသမားတွေရဲ့အဆုံးအမလိုက်နာနိုင်တဲ့အရေးချင်းတွေရှိဖို့လိုအပ်တယ်သောဝဆတ္တကရဏေဟိဓမ္မေမိမိရဲ့ဆရာသမားတွေကဆုံးမတဲ့အခါမှာတို့ရဲ့ကောင်းကျိုးချမ်းသာအတွက်ဆရာသမားတွေကလမ်းညွှန်ပြတာပဲရသော်ဗျာဟောတဲ့ တုတ်တန်တစ်ခုလိုပဲနိတိနံဝပောတာရံယံပတ်တိဝိသဒ္ဒတိနံနိကိရှဝါရေမေရာဝိန္ဒာရိတံပဏိတံပစေနှိက်ကွက်ပြီးတော့မိမိရဲ့အပြစ်ကိုထောက်ပြပြီးဆိုဆုံးမတဲ့ဆရာမျိုးကိုမျက်မျက်နိုးနိုးရွှေအိုးကြီးကိုလမ်းညွန်ပြတဲ့ပုဂ္ဂိုလ်ပမာတလေးတစား
ญาติญาณโนสิกัตตาဆိုတဲ့စကားမြတ်ဗုဒ္ဓရဲ့စကားပဲဖြစ်တယ်ပေါ့အကယ်၍အဲ့ဒီတိုင်မလုံနိုင်ဘူးဆရာသမားဆုံးမတာမနာယူနိုင်ဘူးလက်မခံနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ကဘုရားစကားမနာယူတာနဲ့လေတူတူပဲပေါ့ဘုရားစကားမနာယူဘူးဆိုတော့သူတော်ကောင်းအဖြစ်ကကြာဆုံးသွားခြင်းပဲဖြစ်တယ်ဒါကြောင့်မို့ ရဘုရားရဲ့ဆုံးမဆိုတာကဘာပေါင်းကြောင်များစွာကြာတော်လည်းပဲရခြင်းမှရလာဖြစ်တယ်ခုချိန်မှအလွန်ကံကောင်းသည့်အတွက်ကြောင့်ရဘုရားရဲ့ဆုံးမတွေတင်ယူခွင့်မှတ်သားခွင့်ရနေတဲ့အချိန်မှာဆရာသမားတွေရဲ့ဆုံးမစကားကိုအလေးနဲ့ထားလိုက်တာပေါ့ခမာတိခံစိတ်တွေထားရမယ်ဆရာသမားကဘယ်လိုပြစ်တင်ဆုံးမပေးမယ်လို့တိခံစိတ်တွေထားရမယ် ပဋ္ဌိနဲ့ပဋ္ဌိခိနဲ့ကာဟိနောပဋ္ဌိခိနဆရာစကားကိုလေးလေးစားစားမှတ်ယူတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုမိမိကိုဆုံးမတဲ့ပုဂ္ဂိုလ်ဟာရွှေဩကြီးကိုလာပေးတဲ့ပုဂ္ဂိုလ်လေးနဲ့ထားသလိုမိမိကိုဆုံးမတဲ့ပုဂ္ဂိုလ်ရွှေဩကြီးတဲ့တံမိုးကြီးမားတဲ့ ကောင်းကျိုးချမ်းသာတွေကိုပေးတဲ့ပုဂ္ဂိုလ်လို့စိတ်ထဲမှာခံယူထားပြီးတော့လေးလေးစားစားနိုင်တာကျင့်သုံးမှုတို့ရတယ်ဒါကဒုတိယအချက်လို့ခေါ်တယ်အဲ့တော့အချင်းချုပ်ပြီးတော့ပြောမယ်ဆိုလို့ရှင်စာကြိုးစားသင်ရမယ်ဆရာစကားနားထောင်ရမယ်ဆိုဒီတိတ်ပဲအင်္ဂုတ္တရနိကေမှာသူကတဝိနည်းဆိုတဲ့တုတ်တံမှာမြတ်စွာဘုရားရဲ့လမ်းညွှန်ချက်ပဲဖြစ်တယ် စာကြိုးစားသင်ရမယ်ဆရာစကားနားထောင်ရမယ်စာကြိုးစားသင်ယူခြင်းဆရာစကားနားထောင်ခြင်းဟာတတ္တမထိတိလို့ဆိုတဲ့သူတော်ကောင်းတရားတည်ထမ်းဖို့အတွက်လုံလုံနေခြင်းသာဖြစ်တယ်ကိုလုံနေတာဟာဘာအတွက်လုံနေတယ်လဲဆိုဘုရားတရားတော်တွေတည်ထမ်းဖို့အတွက်လုံဘုရားတရားတော်တွေလောကကြီးမှာပျောက်ပြတ်မသွားအောင်ထိမ့်သိမ်းတဲ့လုပ်ငန်းတစ်ခုတို့လုပ်နေတယ်လို့ ဒီလိုစာသင်သားတွေအနေနဲ့အစစ်မြင့်တဲ့တွေးခေါ်မှုတွေနဲ့တွေးခေါ်တတ်ကြဖို့လိုအပ်တယ်ပေါ့အဲဒီလိုအစစ်မြင့်တဲ့အတွေးခေါ်အမြောင်မြင်ရှိတဲ့စာသင်သားတွေကိုသာသနာတော်မြတ်ကြီးပြန်ပွားပါစေဆိုပြီးတော့ဆွမ်းသင်ကန်ကြောင်းစီပစ္စည်းလေးပါထောက်ပံ့နေကြတဲ့ဒကာဒကမတွေအလွန်ကျေနပ်စရာကောင်းတယ်တို့တဲ့တွေဟာ ဖရာရဲ့အဆုံးအမတရားတော်တွေတည်ထအောင်ဆောင်ရွက်တဲ့ပုဂ္ဂိုလ်တွေဆောင်ရွက်နိုင်စွမ်းရှိအောင်မြတ်စွာဘုရားရဲ့အဆုံးအမတွေတည်ရှိရေးအတွက်တို့ဟာလှူဒန်းနေကြတာဖြစ်တယ်။တမန်ဒါနာမျိုးမဟုတ်ပဲနဲ့မြတ်စွာဘုရားရဲ့အဆုံးအမတည်ရှိဖို့အတွက်အလုံးလုံးနေကြတဲ့ပုဂ္ဂိုလ်တွေကိုလှူဒန်းပူဇော်တာဆိုတော့တို့အလှူဟာဖရာရဲ့ဓမ္မကိုပူဇော်တာလည်းဖြစ်တယ်။ ဘုရားကိုယ်တိုင်ကိုလည်းပူဇော်တာဖြစ်တယ်အရိယာတန်ဃာတွေကိုလည်းပူဇော်ရရောက်တယ်ဖရာတရားတန်ဃာယန္တသုံးပါးကိုပူဇော်ခြင်းဖြစ်သာသနာတော်အစီတည်ထအောင်တို့တွေဟာဆောင်ရွက်နေကြတာဖြစ်တယ်လို့ဒကာဒကမတွေကလည်းတာမန်ဘုန်းကြီးကျောင်းတစ်ကျောင်းမှာဆွမ်းသင်္ကန်းကျောင်းစီပစ္စည်းလေးပါလှူတာလို့ဒိဗေမထားပဲမြတ်စွာဘုရားတာသနာတော်နှစ်ပေါင်း 9,000 ကျောင်းအောင်တို့တွေတို့ရဲ့ပခုံးပေးပခုံးပေါ်ကြာရောက်လာတဲ့အချိန်မှာသမိုင်းပေးတာဝန်ကိုတို့တွေထမ်းဆောင်နေခြင်းဖြစ်တယ်လို့မြင့်မြတ်တဲ့စိတ်နှလုံးနေနဲ့အခုံယူကြဖို့လိုအပ်တယ်ပေါ့ခုံယူကြဖို့လိုအပ်တယ်ဒီဟာသာသနာတော်အရှိတည်တံ့ရေးအတွက်အရေးကြီးတဲ့အချက်တစ်ခုနောက်တစ်ခုကြတော့ဒီကျောင်းတဲ့ကြီးကိုခေါင်းဆောင်ပြီးတော့ ကိုယ်စီဆောင်ရွက်နေကြတဲ့ပရဏနာယကဆရာတော်တိုင်အုပ်တိုက်ကျဆာချဆိုတဲ့မထေကြီးတွေစာဝေကျမ်းအတင်ပြနိုင်စွမ်းရှိတဲ့ဘောဓုတ္တရှိတဲ့မထေကြီးတွေဘက်ကဘာလို့ရမလဲတက်ကိစ္ဆံပရံတုတ်တန်တံဝါစင့်တိရဘုရားရဲ့အဆုံးအမတရားတော်တွေကိုတလေးတစား တပည့်တွေကိုသင်ကြားပို့ချပေးဖို့ဟာအရေးကြီးတဲ့တာဝန်ကြီးတစ်ခုဖြစ်တယ်ပေါ့။အေးစာသင်သားတွေကိုစာချတယ်ဆိုတဲ့အနေထားမျိုးတွေမဟုတ်ဘူး။ ตาตนาတော်တည်ထောင်အောင်တို့တွေဆောင်ရွက်နေခြင်းဖြစ်တယ်။ရသော်ပြရဲ့အဆုံးအမတွေလောကကြီးမှာတည်ရှိနေအောင်တို့တွေဆောင်ရွက်နေကြတာဖြစ်တယ်လို့မြင်မာတဲ့အတွေးတွေနဲ့စာကြိုးစားပြီးတော့ပို့ချပေးရမှာဖြစ်တယ်။အကယ်၍ဘုသူတ္တရှိပြီစာပေတတ်ကျွမ်းတဲ့ပုဂ္ဂိုလ်တွေကမိမိရဲ့တပည့် ပစ္စည်းမှာစနတ္တနောက်လို့နောက်သားစာတပုဂ္ဂိုလ်တွေပေါ်ထွန်းလာအောင်မိမိရဲ့တပည့်သားများကိုစာပေပို့ချမှုမပြုတ်ဘူးဆိုရင်ဘာဖြစ်လာတော့ဆိုစိန်နမူလကောတုတ်တန်တော်ရသော်ဗျာဟောကြားတဲ့တရားဓမ္မတွေဟာအမြင့်ပြတ်သွားတယ်လို့ဖြစ်နေရသော်ဗျာဟောကြားတဲ့တရားဓမ္မတွေဟာဘုဟုတုတ္တရှိတဲ့ပုဂ္ဂိုလ်တွေက တင်မှသာလဲအသက်ရှင်နိုင်တာဖြစ်တယ်။လက်ဆင့်ကမ်းပြီးတော့တင်ပေးလိုက်ခြင်းဟာမြတ်စွာဘုရားရဲ့တုတ်တန်တွေရှိကြစွာတည်တမ်းဖို့အတွက်ဆောင်ရွက်ပေးနေခြင်းဖြစ်တယ်။အကယ်၍စာတတ်တဲ့ပုဂ္ဂိုလ်တွေကစာချမပေးတော့ဘူးဆိုရင်ဒီမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေဟာအမြင့်ပြတ်သွားတဲ့တစ်ပင်လိုပဲတွေ့ချောက်ပြီးလောကကြီးကနေပျောက်ကွယ်သွားမှာဖြစ်တယ်။ ဒါကြောင့်မို့စာပေပို့ချမှုဟာအင်္ဂတမအရေးကြီးတယ်။နိစ္ဆန္ဒမူလကောတုတ်တန်တော်ဟောတိတပ္ပတိတရဏောစာပေပို့ချနေခြင်းအပြင်မိမိတို့သင်လိုက်တဲ့တပည့်ကတကြွလာပြီနောက်တစ်ဆင့်သူ့ရဲ့မျိုးဆက်သစ်တွေကိုပို့ချပေးမယ်။အဲ့ဒီမျိုးဆက်သစ်တွေကတကြွလာတဲ့အခါသူတို့ရဲ့နောက်ဆက်တပည့်တွေကိုသင်ချပို့ချပေးလိမ့်မယ်။ အဲ့ဒီနောက်ဆက်တပည့်တွေကလည်းပဲနောက်ဆက်တပည့်တွေကိုသင်ချပို့ချပေးလိမ့်မယ်လို့အချင်းချင်းလက်ဆင့်ကမ်းပြီးတော့သွားမှမြတ်စွာဘုရားရဲ့တရားတော်တွေဟာလောကကြီးကပျောက်ကွယ်မသွားမှာဖြစ်တယ်ပေါ့။တချို့ကတာမန်လေးတွေးကြတယ်မြတ်စွာဘုရားရဲ့တရားတော်တွေရိုင်းနေထားတဲ့စာအုပ်တွေသို့မဟုတ်ခိုင်မာတဲ့ ကျောက်စာတွေပေါ်မှာကျောက်ပေါ်မှာထွင်းထားတဲ့စာတွေခြေပြားပေါ်မှာထွင်းထားတဲ့အခရာတွေဒါတွေရှိနေလို့ရှိရင်သာသနာမပြောက်ဘူးလို့ထင်နေကြမဟုတ်ဘူးစာပေပို့ချတဲ့ပုဂ္ဂိုလ်ရဲ့တင်ယူတဲ့ပုဂ္ဂိုလ်ရဲ့တစ်ဆက်လောက်ပြတ်သွားတာနဲ့တပြိုင်နက်ဒီသာသနာဟာပျောက်ကွယ်သွားမှာပေးချ အတိတ်ပဲမဖော်နိုင်တဲ့စာပေဖြစ်ရောက်သွားလို့ရှိရင်ပျောက်ကွယ်သွားမှာပဲ။နောက်ဆုံးမှာတစ်ဆက်လောက်စာသင်မှုတွေပြတ်သွားပြီးတော့မျိုးဆက်တစ်ဆက်လောက် ပကံခေကရေထိုးထားတဲ့ကျောက်စာကြီးတွေကျောက်စာပညာရှင်ကလွှဲရင်ဉာဏ်နဲ့ပုဂ္ဂိုလ်တွေမဖတ်နိုင်ကြဘူးအတိတ်ပဲမဖော်ထုတ်နိုင်ကြဘူးမြန်မာနိုင်ငံသရေခေတ္တရာခေတ်၄00ဆု၅00ဆုအချိန်ကာလတုန်းကမောစာဘက်မှာ ရွှေပြားပေါ်ရေးပြီးတော့မြတ်စွာဘုရားဟောကြားတဲ့ဒေသနာတော်တွေကိုမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒါတွေကိုပြန်ပြီးတော့တူးဖော်တဲ့အခါမှာ900ဆုလောက်ကရေးပြီးတော့ထားခဲ့တဲ့ကျမ်းစာတွေရွှေပြားပေါ်ကပြန်ပြီးတော့ရှာတွေ့တယ်ခင်ဗာကောင်းကမောစာတို့ခင်ဗာကောင်းကပြန်တွေ့တယ်မြတ်စွာဘုရားရဲ့ အလေးနက်တဲ့သစ္စာလေးပါးကိုဖော်ညွှန်းထားတဲ့ရှင်သာရိပုတ္တရာအလောင်းတို့ကိုရှင်အတ္တစီမထေဟောကြားခဲ့တဲ့ရေဓမာဟေတုပ္ပဝါဒေတံဟေတုံတထာဂတောဆိုအဲဒီခါထာသရေခိတ္တရာ900ဆုအချိန်ပိုင်းကလေးကဗမာပြည်ကိုရောက်ရှိနေတယ်သို့တော်ခုနောက်ပိုင်းကလူတွေအဲဒီစာကိုဖတ်နိုင်သလားဆိုမဖတ်နိုင်တော့ ပညာရှင်တွေကဖော်ထုတ်ပေးတဲ့အခါမှာဒါဟာ ငါရစုနှစ်ကရေထုတ်ထားတဲ့မြတ်စွာဘုရားရဲ့အလေးနဲ့သစ္စာလေးပါးကိုဖော်ထုတ်ထားတဲ့ရှင်အန္တဇီကရှင်သာရိပုတ္တရာအလောင်းကိုဟောကြားခဲ့တဲ့ရှင်ဓမ္မဟိတုပ္ပဝါတေတံဟိတုံတထာဂတောအာဟတေတိသယောနိရောရောဧဝံဝါဒီမဟာသမဏောဆိုတဲ့ခါထာဆိုတာကိုဖော်ထုတ်ပြလိုက်နိုင်တယ်ဟော အကယ်၍ပညာရှင်မရှိတော့ဘူးဆိုလို့ရှိရင်ဖော်ထုတ်လို့မရတော့ဘူးဒါဟာသာသနာကွယ်သွားနိုင်တဲ့အနေအထားတစ်ခုပဲဒါကြောင့်မလို့မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေအမြင့်ပြတ်မသွားအောင်အခုလိုသာသနာကြီးတွေတည်ထောင်လို့ကျိုးစားပြီးစာပေပို့ချကြရတယ်စာပေတွေကိုသင်ယူကြဒါကြောင့်သာသနာတော်ရှိတည်ထမ်းပြီးတော့ ရသော်ဘုရားရဲ့အဆုံးအမတွေလောကမှာပြန်ပွားနေဖို့အတွက်ဘာလို့ရမလဲလို့ဆိုခုလိုစာသင်တိုက်တွေအားပေးကြရမှာဖြစ်တယ်ဟောဒါဟာတို့ဟာမှန်ကန်တဲ့လမ်းကြောင်းကိုရှောက်လန်းနေတာဖြစ်တယ်။သာမန်ကုသိုလ်ကောင်းမှုပြုတာမဟုတ်ဘူး။ရသော်ဘုရားရဲ့အဆုံးအမတရားတော်တွေတည်ရှိအောင်တို့တွေသာသနာပြုလုပ်ငန်းကြီးကို အရင်ကြကြဆောင်ရွက်နေကြတာဖြစ်တယ်ဆိုတာကိုကိုယ့်ကိုယ်ကိုခွန်ယူဝမ်းမြောက်ပြီးမြတ်ဗုဒ္ဓရဲ့အဆုံးအမတရားတွေတည်ထမ်းပြန်ပွားအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း